ာလို့မပါရဲ့လားသူတော်မောင်ပြီးခဲ့တဲ့ဝါစုလာပြင်းကြီးညနေကမြစ်တာမြုံရက်ွက်ထဲမှာအိမ်တဲပွဲလုပ်နေတဲ့အိမ်တဲအိမ်ကိုသွားဖို့ငါမိတ်ဆွေတယောက်မောင်းတဲ့ဘက်တရီဆိုင်ကနောက်မှာထိုင်စီးပြီးသူ့ဘနာဘလုံးကွင်းရှိဝေဇန်လျာလမ်းမကြီးဘေးကဆက်မှုလမ်းဆိုတဲ့လမ်းသွယ်ကလေးတိုင်းထွက်လာခဲ့ကြပါတယ်အဲ့ဒီလမ်းသွယ်ကလေးဟာကြောင်ကျတဲ့လမ်းသွယ်ကလေးတစ်ခုပါအဲ့လိုသွားနေရင်လမ်းသွယ်ကလေးရဲ့ဂွေးတစ်ခုရောက်မှာယူနီဖောင်းဝတ်ထားတဲ့ရဲသုံးယောက်ထွက်လာပြီးငါတို့ဘက်တရီဆိုင်ကလေးကိုတားလိုက်ပါတယ်မော်တော်ပီကယ်တွေမဟုတ်ပါဘူးငါတို့ပြည်သူရဲတွေပါသူတို့ကအခုချိန်ကဆိုင်ကယ်မစီးရဘူးလို့တင်းကျပ်ထားတဲ့အချိန်ဖြစ်ပြီးဆိုင်ကယ်စီးလာတာကြောင့်တံငွေဆောင်ရမယ်လို့ပြောပါတယ်။ပြီးတော့တံငွေကျပ်တောင်းတောင်းပါတယ်။ငါမိတ်ဆွေကချက်လန်ပြန်တောင်းပါတယ်။ရဲတွေကချက်လန်ဖြတ်ချင်တာလားချက်လန်ဖြတ်ရင်ဒီကျက်သုံးစပို့ပေးရမယ်လို့ချင်းချောက်ပါတယ်။ဒါနဲ့ငါတို့လည်းချက်လန်မယူတော့ပဲထွက်လာခဲ့ကြပါတယ်။နောက်လှည့်ကြည့်လိုက်တော့အခြားဆိုင်ကယ်တစည်းကိုလည်းတားပြီးပတ်ဆက်တောင်းနေတာတွေ့လိုက်ရပါတယ်ငါတို့။ဒီဆက်မှုလမ်းသွယ်ကလေးဟာကြောင်ကျပြီးလူမြင်ခွင်းထဲမှာမဟုတ်တာကြောင့်သူတို့အတွက်ချက်လန်ဖြတ်စရာမလိုပဲငွေတောင်းလို့အဆင်ပြေနေပုံပါပဲသိကြပါရဲ့အဲ့ဒီတန်ကျင်းငွေတွေဟာအစိုးရစီရောက်မှမဟုတ်ပဲအကျင့်ပြည့်ရဲဝန်ထမ်းတွေရဲ့အိတ်ကတ်ထဲရောက်သွားကြမှာပါငါတို့နိုင်ငံမှာစီကန်းချက်တွေတင်းကျက်လိုက်ပြီးဆိုရင်အကျင့်ပြည့်ဝန်ထမ်းတွေရဲ့စားပေါက်ချောင်းအောင်ဝင်ဆင်ပေးလိုက်တယ်လို့ဖြစ်နေပါတယ်ဒီလိုအကျင့်ပြည့်ရဲဝန်ထမ်းတချို့ကြောင့်ပြည်သူတွေဟာရဲဝန်ထမ်းတွေကိုအထင်သေးမုန်းတီးနေကြတာပါလောလောလတ်လတ်နေပြည်တော်မှာဖြစ်ခဲ့တဲ့တပ်ငယ်လိန်ကျန်းဖက်မှုမှာလည်းရဲဝန်ထမ်းတွေရဲ့ပြောဆိုလှုပ်ဆောင်ချက်အချို့ကိုပြည်သူတွေကအမြင်မကြည်လင်ကြပါဘူးစစ်တမ်းတွေရာအဂရိလိုက်စားမှုအများဆုံးဌာနတွေဟာရဲလဝကစီပင်နဲ့တရားရေးလို့ဖြစ်ကြောင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာခွန်ဝင်းတောင်းကပြောသွားခဲ့မှုပါတယ်။တက်ဆိုင်ရာရဲစခန်းတွေမှာရဲအရေးပိုင်တဲ့အမှုတွေကိုပြည်သူတွေကလာရောက်တိုင်တန်းကြတဲ့အခါအချိန်ဆွဲနေတာတွေကြံ့ကြာနေတာတွေဖြစ်နေတာကြောင့်လွတ်တော်ကိုယ်စားလှယ်တွေထံအကူအညီတောင်းပြီးအမှုဖွင့်နေကြတဲ့အကြောင်းမဟာအောင်မြင်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးစောစောအောင်ကမန္တလေးတိုင်းဒေသကြီးလွတ်တော်မှာတင်ပြခဲ့မှုပါတယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကို2018ခုနှစ်ကတိုင်ကြားခဲ့တဲ့တိုင်ကြားစာတွေထဲမှာအများဆုံးကလည်းတရားရေးနဲ့ရဲဝန်ထမ်းတွေဖြစ်နေကြပါတဲ့ငါတို့ပြီးခဲ့တဲ့ဇွန်လ14ရက်နေ့မှာမန္တလေးမြို့ချမ်းအေးသာဆန်မြို့နယ်ကအမှုစစ်စခန်းမှုနဲ့မြို့နယ်မှုတွေကိုလက်ဖက်ဖို့ပေးဖို့ဆိုပြီးကြက်သိန်း100တောင်းခံခဲ့တဲ့ဒုရဲဦးတယောက်နဲ့စခန်းမှုကိုအပရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူခဲ့ရပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းမော်လမြိုင်မြို့နယ်မှာမူရေးစေဝါမှုနဲ့ဖမ်းဆီးထားတဲ့တရားခဏ်တွေကိုလုတ်ပိုင်ခွင့်အာဏာအလွဲသုံးစားလုပ်ပြီးလွတ်ပေးခဲ့တဲ့ရဲတပ်ဖွဲ့မှူးတယောက်ကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းအေယာဝတီတိုင်းဒေသကြီးလက်ပုတ္တမြို့နယ်ကံဘက်နယ်မြေစခန်းကအဂရိလိုက်စားခဲ့တဲ့အမှုစစ်ဒုရဲဦးတယောက်ကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူခဲ့ရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကလည်းချယ်ရီရောင်းတဲ့သူလို့ဆိုပြီးအမှုဖွင့်ငွေကြေးတောင်းခံခဲ့တဲ့စကိုင်းတိုင်းဒေသကြီးကံဘလူမြို့နယ်ကိုးတော်မှုရဲကင်းမှုဒုရဲဦးတယောက်ကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရအရေးယူခဲ့ရပါတယ်။ဒါရီဟာဒီနှစ်ထဲမှာတင်မှတ်မိတဲ့လောက်အဂရိလိုက်စားမှုနဲ့အရေးယူခံရတဲ့ရဲတပ်ဖွဲ့ဝင်တချို့ပါအခြားအရေးယူခံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေလည်းရှိလိမ့်ပါဦးမယ်ဒီလိုအရေးယူနေတဲ့ကြားကဒီနေ့ထိမျိုးနယ်မှုကနေတာမန်ရဲတပ်သားကလေးကအစတက်ညီလက်ညီအဂရိလိုက်စားနေကြတုံးဆိုတာစိတ်ပြက်ပွဲတွေးကြမှာပါငါတို့ဒါဟာလို့လို့ရနေစေအခြေအနေမှုမကြောက်မရွံ့လုပ်နေကြတုံးလို့ယူဆရပါတယ်ပြီးခဲ့တဲ့2018ခုနှစ်ပရမလီလာဘတ်အတွင်းအေယာဝတီတိုင်းဒေသကြီးတစ်ခုထဲမှာတင်ရဲရရှိ22ဦးနဲ့အခြားဆင့်55ဦးပေါင်း89ဦးအရေးယူခံခဲ့ရတယ်လို့သိရပါတယ်။ဇူလိုင်လ18ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြတ်ကအမှုစစ်ရဲတပ်ဖွဲ့ဝင်တွေအနေနဲ့တန်တရားရှိသူဒါမှမဟုတ်စွပ်စွဲခံရသူတွေကိုစောင့်ကြည့်လေ့လာတာခိုင်မာတဲ့သက်သေအထောက်အထားရှာဖွေပြုစုတာတွေမဟုတ်ပဲပြည်သူတွေကိုဖမ်းဆီးချုပ်နှောင်နှိပ်စက်မြင်မှန်ပြီးအတမဝန်ခံစေတာချက်ချင်းအမှုစွဲတင်ပြီးတရားရုံးတွေကိုပို့ဆောင်တာတွေလုပ်နေကြတယ်လို့ပြောသွားခဲ့ပါတယ်ရဲဝင်နံကောင်တချို့ရှိပေမဲ့ဒီလိုအဂရိလိုက်စားပြီးတာဝန်မကျေဝန်လူအခွင့်ရေးချိုးဖောက်နေတဲ့ရဲဝင်နံဆိုးတွေကြောင့်ပြည်သူရဲတပ်ဖွဲ့ဟာနာမည်ဆိုးနဲ့ကြော်ကြပြီးပြည်သူတွေအထင်မြင်သိရှုံချနေတာကိုခံနေကြရတာပါငါတို့ရှေ့လျှောက်ဒီလိုညင်ဆိုးတွေကိုမပြင်ပဲဆက်ပြီးဒီတိုင်းသွားနေမယ်ဆိုရင်ပြည်သူတွေရဲ့ယုံကြည်လေးစားမှုကိုဘယ်တော့မှရလိမ့်မယ်မဟုတ်ပါဘူးနောက်ပြီးရဲတပ်ဖွဲ့ဝင်တွေမှာမိသားစုယက်တီရှင်တန်မှုအတွက်အခြေခံလိုအပ်ချက်တွေအများကြီးရှိနေပါတယ်အောက်ခြေဝန်ထမ်းအများစုဟာလူတန်းစိနေထိုင်ရည်တည်နိုင်မှုခက်ခဲစွာရုန်းကန်ရှင်သန်နေရတဲ့အနေအထားမှာရှိနေပါတယ်။အမှုလိုက်တာကအစယူနီဖောင်းချုပ်တာကအစုံသူတို့လက်စားငွေထဲကအသုံးပြုနေကြရတယ်လို့ကြားသိရပါတယ်။ရဲဝန်ထမ်းတွေရဲ့အခြေခံလိုအပ်ချက်တွေကိုလည်းအစိုးရကတက်နိုင်သလောက်ကူညီဖြည့်ဆည်းပေးပါ။ရဲဝန်ထမ်းတွေဘက်ကလည်းပြည်သူတွေကိုစိတ်ရင်းစေတနာအမှန်နဲ့ညီရင်းအကိုမောင်ရင်းနှမလို့သဘောထားပြီးကူညီစောင့်ရှောက်ပေးကြပါလို့မေတ္တာရက်ခံရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပါရစေ။မင်းလဲအားရင်ငါသည်စာပြန်မှာချစ်လက်စွာသောမင်းရဲ့အဘစံနီဦး